ဒီလိုအင်မြန်မာပိုင်းကနေပုံထူးလေးများပဲအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်မဆင်းမြတ်မမရှင်အမေရိကန်ပြည်ထောင်စုမင်နီဆိုတာပြည်နယ်မင်နီယပလစ်မြို့မှာရဲဖမ်းဆီးထားခြင်းအတွင်းမှာလူမဲအမျိုးသား George Floyd တေဆုံးခဲ့ရမှုကိုမကျေမျှလို့ဆန္ဒပြမှုတွေဟာအင်ကာနီအများဘက်မှာလည်းရှင်းညဇက်တိုက်ရှိဆက်ပြီးတော့ဖြစ်ပွားနေပါတယ်ဆန္ဒပြမှုတွေအာဏာပိုင်တွေဘက်ကတုံ့ပြန်ပုံတွေနဲ့ပတ်သက်လို့ဒီအခြေအနေတွေကိုမပြတ်ဆန့်ကျင်နေတဲ့ VOA မြန်မာပိုင်းအင်တာဥတော်စံသားနဲ့ဆက်သွယ်နေထားပါတယ်ရှင်မနေ့တော့ပေါ့နော်အင်္ဂါနေ့ညဘက်တုန်းကတော့အခြေအနေကတနင်္လာနေ့ညဘက်တုန်းကလောက်တော့ဟိုနှိုင်းရှင်လို့ရှင်တော်တော်လေးဟိုငြိမ်သွားတာတွေ့ရပါတယ်ဆိုတော့အဲ့ဒီအင်္ဂါနေ့ညဘက်ဒီဆန္ဒပြတဲ့အခြေအနေတွေကိုလည်းဥကြောစန္ဒာမြင့်တော်အရင်ဆုံးပြောပြပေးပါရှင
့်။မဆင်းမုံပြောတဲ့အတိုင်းပါပဲ။တနင်္လာကတော့ဆန္ဒပြပွဲဟာပြီးခဲ့တဲ့ညကနေစရင်တော်တော်လေးအေးချမ်းငြိမ်ချမ်းရှိရလို့ပြောပါရမယ်။လူရဲ့ချက်စီးမှုတွေသိပ်မရှိခဲ့ပါဘူး။ဒါပေမဲ့ဒေသလိုက်အချို့နေရာတွေမှာတော့ကျင်းကျင်းထန်ထန်ဖြစ်တဲ့အတွက်ကြောင့်အာဏာပိုင်တွေကဒေသလိုက်အရေးပေါ်အခြေအနေကြီးညာပြီးတော့ထိနေတာတွေကိုတွေ့ရပါတယ်အဓိကဖြစ်ပြရတဲ့ခုကတော့ညမထရအမိန့်ထုတ်ပြန်ထားပြီးမယ်ညမထရအမိန့်ကိုဖီဆန်ပြီးတော့ဆန္ဒပြရပါတယ်ဒါမဲ့သိပြီးတော့ကျင်းကျင်းချမ်းချမ်းရှိရဲရဲရင်နဲ့ထိတိုက်တွေ့ရတာတော့တချို့နေရာတွေမှာတွေ့ရပါတယ်ဥပမာညစကောင်းညံကျော်တဲ့အချိန်မှာနယူးယောက်မှာလည်းထိတိုက်တွေ့ခဲ့တာဆိုတော့တွေ့ရပါတယ်လူတွေအများဆုံးဖြစ်ခဲ့တဲ့နေရာကတော့ Texas ပြည်နယ်ဟူစတန်မြို့မှာဖြစ်ပါတယ်ဒီဆုံးသွားတဲ့ George Floyd မျိုးပါတဲ့မျိုးပါတဲ့ပြည်သားမျိုးအဲ့မှာဆိုလို့ရှိရင်သူဆွေမျိုးတွေလည်းပဲတွားရောက်ခဲ့ကြပါတယ်လူစုမျိုးတွေဆိုလူစောင်းမင်းချီပြီးတော့တွားရောက်ခဲ့ရတယ်ဆိုတာတွေ့ရပါတယ်ဆိုတော့အကုန်လုံးနှမ်းချုံပြောမယ်ဆိုရင်တော့မနေ့ကညဟာဆနပ်ပြဝဲရှိပြီမဲ့အေးအေးချမ်းချမ်းနဲ့ပြီးဆုံးသွားတဲ့ကြော်လွန်သွားတဲ့ညပြန်လို့ပြောမှာဖြစ်ပါတယ
်အာဏာပိုင်တွေဘက်ကတုံ့ပြန်မှုအခြေအနေကိုရောဘယ်လိုမြင်ရပါလဲရှင်
နှစ်ဖက်လုံးကထင်းထင်းမြင်းမြင်းဖြစ်နေတဲ့သဘောလိုအများကြီးပြောနိုင်ပါတယ်ဆန္ဒပြတဲ့လူတွေဘက်ကလည်းပဲအလွန်ကြုံမလို့တော့ဒီဘက်ကလည်းပဲအလွန်ကြုံမလို့ဘူးလို့အကြံဉာဏ်ပြောနိုင်ပါတယ်တချို့ကြွက်ကြွက်ဖြစ်တာတော့ရှိရပါလိမ့်ဒါပေမဲ့အနာပိုင်ဆွဲနေရမှာသမတဘက်ကတော့အစော်ပြေးခြင်းပုံပောက်ပါဘူးသူရဲ့အပြောကတော့ခက်တင်းနေပဲသူကစစ်တပ်ထဲကလူမျိုးလေးထင်းထင်းမှုတပ်ဖွဲ့တွေကဒီအနီးအနားမှာမျိုးတော်ရဲ့ပြင်ပပါစခန်းချထားမယ်လို့ပါလို့သူတို့ပြောတာရှိပါတယ်။အဲ့ဒီပြီးတော့ Washington DC မှာပဲအဲ့ဒီအင်ဂျူရောနာဆနာပြနေတဲ့လူတွေရဲ့အပေါ်ကညဘက်မှာစီဟိုင်းရဲလူမျိုးမှုခင်းရေးဟိုင်းမဟုတ်ဘူး Nursery Helicopter စီဟိုင်းကျွန်တော်တို့လည်းတွေ့ရပါတယ်။သမားရဲ့အင်ဂျူရောမှာညဘက်ဆနာပြနေတဲ့လူစုရဲ့ခေါင်းနားမှာကပ်ပြီးတော့ခမင်းင်းကိုပြန်သွားတာစီဟိုင်းဖြစ်နေပါတယ်။ဆိုတော့ဒါဟာလူတို့ကိုတမင်တကာချင်းချောက်သွားတဲ့သဘောဆနာပြလူကိုချင်းချောက်တဲ့သဘောဆိုတော့တော်တော်လေးပေါ်နေတယ်လို့ပြောရဆုံးဖြတ်ကြပါတယ်။အဲဒါကြောင့်သမ္မတဒေါ်နယ်ထရန့်အရင်ကဒီကတည်းကစစ်တပ်လှုပ်ပြီးမိမိမယ်လို့ပြောထားတဲ့လေတံကလုံးဝလျှော့ပြီးမဲ့သဘောကိုမတွေ့ရပါဘူး။ဒီကြိုက်မဲ့တင်းမှနေစေလို့ဆိုနေပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။အခုလိုမျိုးဖြစ်နေတဲ့အခြေအနေကပေါ့နော်ဒီအမေရိကန်မှာနှစ်ပေါင်းများစွာတည်းကအမြင့်တွေ့နေတဲ့ဒီအသားရောင်ခွဲခြားမှုပြဿနာဆက်ရှိနေတယ်ဆိုတာကိုပြသနေတယ်လို့ရောပြောလို့ရလားရှင
်။မှန်ပါတယ်။အဲ့ဒီပြဿနာကမြစ်တလာတဲ့နှစ်ပေါင်းများစွာဆိုတော့လုံးဝပတ်ပြောက်သွားပြီဆိုတော့မဆွနိုင်တော့ဘူးဒါနဲ့အခုဖြစ်နေတဲ့ကိစ္စမှာကအစားရောင်ခွဲခြားမှုကြောင့်လူမျိုးချင်းမုန်းတိမှုတော့မဟုတ်ပါဘူးလူမျိုးရေးမုန်းတိမှုကတော့ဘယ်လိုကြားထဲမှာမရှိပါဘူးနောက်ပြီးတရားဥပဒေအချင်းလည်းပဲအကုန်လုံးဟာဒန်းသူခွင့်ရေးပေးထားခြင်းဖြစ်ပါတယ်ဖြစ်နေတဲ့ပြဿနာကဒီလို George Floyd ကိုဖမ်းဆီးကင်ကွယ်တဲ့ပုံစံမျိုးလူစုပြောက်စရင်တို့ဘယ်လိုလုပ်မလားဒါမေးစရာဖြစ်ပါတယ်။တနည်းအားဖြင့်ရဲတပ်စုရဲ့ကင်တွယ်ဘုံကင်တွယ်နီးလိုပဲပြောမှာဖြစ်ပါတယ်။အလားတူဆိုပဲဟိုတုန်းကလည်းရော့ဒ်နီကင်းတို့ကလည်းဆိုတာအဲ့လိုမျိုးဖြစ်ခဲ့ပါတယ်။သူတို့ရဲဘက်ကဒီကိစ္စမှာအလွန်အကျွံတုံ့ပြန်ပြောက်လိုက်တဲ့အတွက်ကြောင့်မဖြစ်တင်တာတွေဖြစ်သွားတဲ့သဘောပါ။ဒါကိုလူတွေကမကျေနပ်ဘူးတကြိမ်တစ်ခါဖြစ်တာဘူးမကြခါလူစက်စက်စက်ဖြစ်လာတယ်။ဆိုတော့ဟာလူမှုအသံဝင်ထဲမှာအဲ့လိုရှိနေရဆိုတာလည်းရဲတပ်စုရဲ့ကင်တွယ်ဘုံကင်တွယ်နီးလိုပြောရင်ပုံမှန်ပါလိမ့်မယ်။ရဲတွေမှာလည်းပဲတချို့ရဲတွေဟာဆိုရင်ဆန္ဒပြသမားတွေနဲ့ပူးပေါင်းပြီးတော့ပါဝင်ဆန္ဒပြတဲ့လူတွေအများကြီးရှိပါတယ်။ဒါပေမဲ့လူတွေစိတ်ထဲမှာဆွဲနေတာကဒီဟာဟာမညီမျှမှုဒီလိုကြိုက်တဲ့ဟူကြည့်ပြီးတော့အထူးသဖြင့်ဒီနေရာမှာကျွန်တော်ထည့်ပြောချင်တာက Republican သမ္မတဟောင်း George W. Bush ရဲ့အင်ဂျင်နီယာဖြစ်ပါတယ်။သူကနိုင်ငံရေးကိုမပြောဘဲအတော်ကြာကြာနှုတ်ပိတ်နေခဲ့ပြီးတော့မှမင်းရာဒီနေရာချုပ်ပါတယ်။သူဟာ Donald Trump ရဲ့ကြိုက်တဲ့ပုံကိုဘာမှမပြောပါဘူး။ဒီကိစ္စအတွက်ဒီဆုံးသွားတဲ့လူတွေဘက်ကသူဖြူနာတက်တယ်ဆိုတာကိုပြောပါရဲ။နောက်ပြီးသူပြောတဲ့စကားတစ်ခွန်းထဲမှာအမေရိကန်ပြည်ထောင်စုရဲ့အမှန်တကယ်လူအချက်ကိုသိကျင်နေဆိုရင်အခွင့်အရေးတန်းသူမရသူတွေ၊ဖိနှိပ်ခံရသူတွေ အခုရေလွတ်လွတ်ဆွန်းဆွန်းနေသူရဲ့ရှုတော့ငါကြီးမှလာရင်မြင်နိုင်မယ်ဆိုရသူပြောသွားပါတယ်။ဒါအင်တာမန်ကနေစကားပါ။ဆိုတော့အထူးသဖြင့်တယောက်ဒီလိုအကောင့်ထဲဖွာရတဲ့လူတွေဟာအဲ့ဒီလူတွေရဲ့ရှုတော့ငါကြီးပြီးတော့မြင်တင်တယ်လို့ယူဆပါခင်ဗျာ
။ COA မြန်မာပိုင်းအက်ဒီတာဦးကျော်ဆန်တာဖြစ်ပါလေရှင်။ကျွန်မဆင်းရဲမှာပါ။